စက်တင်ဘာလ18ရက်နေ့ဟာ1988ခုနှစ်ကတနင်္ဂနွေအတိုင်းအတာနဲ့ဒီမိုကရေစီရေးအတွက်ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့ကြတဲ့လူထုလှုပ်ရှားမှုကြီးကိုမြန်မာစစ်တပ်ကအကြမ်းဖက်ဖြိုခွင်းပြီးအာဏာသိမ်းခဲ့တဲ့နှစ်ပါလည်နေဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့30နှစ်မြောက်နေ့မှာဒီလူထုလှုပ်ရှားမှုကြီးမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေအတွေ့အကြုံ၊သင်ခန်းစာယူတင်တာတွေနဲ့သူတို့ရဲ့အနာဂတ်မျိုးလင့်ချက်တချို့ကိုစူးစီးပြီးတော့ကိုယ်စော်ဝန်လိုင်ကတင်ပြပေးထားပါတယ်ရှင
်။ချီလီလုံးဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဟာခေတ်သစ်မြန်မာတိုင်းမှာအထင်ရှားဆုံးနိုင်ငံရေးပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တဲ့လူထုလှုပ်ရှားမှုကြီးဖြစ်ပါတယ်။1988ခုနှစ်အောက်တိုဘာလ10ရက်နေ့မှာစတင်ခဲ့တဲ့အဲ့ဒီလူထုလှုပ်ရှားမှုကြီးကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းပြီးအာဏာသိမ်းခဲ့တာဒီကနေ့စက်တင်ဘာလ18ရက်နေ့မှာ30နှစ်တင်ပြီးပြည့်ခဲ့ပါပြီ။လူထုရဲ့အကြမ်းမဖက်တဲ့ဆန္ဒပြတောင်းဆိုမှုတွေနဲ့တန်းပြည်ကို26နှစ်ကြာအုပ်ချုပ်လာခဲ့တဲ့တပါတီအာဏာရှင်စနစ်ကိုအဲ့ဒီအချိန်ကဖြိုချပြီးဒီမိုကရေစီအစိုးရတစ်ခုနဲ့အစားထိုးအုပ်ချုပ်နိုင်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်တက်ကြွတဲ့လူငယ်တအုပ်အနေနဲ့အဲ့ဒီအချိန်ကမကျေနပ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ရှင်းလင်းလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့ပြီးလက်ရှိမှာညီညာချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာအဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုအောင်မျိုးမင်းကပြောပါတယ
်ကျွန်တော်တို့အဲ့ဒီကတော့လူငယ်စိတ်ထားနဲ့ပေါ့နော်ဒီအာဏာသိမ်းမှုကိုကျွန်တော်တို့လုံးဝသိကြီးမခံနိုင်ဘူးအဲ့တော့ကိုရှိမှာပထမဦးဆုံးကျေးဇူးဆက်ဆက်3000ဆင်းတဲ့တက်ဖြတ်တာမြင်ရတဲ့ခါမှာစိတ်သက်တွေကတော်တော်ကြီးကိုကျွန်တော်တို့ပြင်ထန်နေတာဖြစ်တယ်။အဲ့တုန်းကတော့ကျွန်တော်တို့ကပါလဲဆိုတော့မုန်တိမှုကိုအခြေခံတာ။မုန်တိမှုကိုအခြေခံပြီးတော့ဒီစစ်အာဏာရှင်အစိုးရကိုတိုက်ထုတ်မယ်ဆိုတဲ့စိတ်သက်။ဒါပေမဲ့30နှစ်ပြန်ပြီးတော့စဉ်းစားတဲ့ခါမှာကျွန်တော်တို့ဗာမြင်လာလဲဆိုတော့ဒီအစိုးရပြောင်းရဲတစ်ခုယုံနဲ့ကျွန်တော်တို့ဘယ်လိုမှဒီမိုကရေစီမသွားနိုင်ဘူး။အစိုးရစနစ်တွေလည်းပြောင်းဖို့လိုအပ်တယ်လို့ပြည်သူလူထုကလည်းဒီအာဏာရှင်စနစ်ကိုလုံးဝလက်မခံမင်းနဲ့စိတ်သက်တည်ရှိဖို့လိုအပ်တယ်ဆိုတော့ပုံပြီးမြင်လာတယ
်။ရှင်လင်းလုံးလူလူလှူရှာမှုကြီးအတွင်းတနင်္ဂနွေလုံးအတိုင်းအတာနဲ့ရဟန်းရှင်လူအသက်ပေါင်းများစွာပေးဆက်ခဲ့ကြတာကြောင့်မြန်မာနိုင်ငံမှာလက်ရှိအခြေအနေရောက်အောင်ပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နိုင်မှုဖြစ်လာတယ်ဆိုတာမျိုးဆက်သစ်လူငယ်တွေသိဖို့လိုအပ်ကြောင်းရှင်လင်းလုံးရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့တဲ့ Federal Democratic အင်အားစုကကိုမြအေးကလည်းပြောပါတယ
်။ရှင်သက်ရှိလူလူရေးတော်ပုံကြီးဒုံးလို့ဖြစ်လိုက်ပြီးတော့မှဒီချက်ချင်းဟိုမိကြီးကိုရေနဲ့တက်လိုက်လို့ပြီးသွားတဲ့ကိစ္စမျိုးမဟုတ်ဘူးလေကျွန်တော်နေတာလေရှင်းသက်ရှင်းလူလူရေတော်ပုံကြီးမှာပေတရာလမ်းမပေါ့ကတ္တရာလမ်းမပေါ့မှာဆွံ့လွသွားတဲ့ကျောင်းသူကျောင်းသားရဲ့တွေးတွေရဟန်းရှင်လူသားကဒီလူရဲ့တွေးတွေများစွာရှိတယ်ဗျာနောက်တစ်ချက်ကဘာလဲဆိုတော့တော်တဲ့တောင်တွေရောက်ပြီးပွားပြက်သွားတဲ့လူတွေတိုက်ပွဲမှာကြတဲ့လူတွေများစွာရှိတယ်ထောင်တွေအနေနဲ့လေးပဲကြားရဲရောက်ပြီးတော့မှာဘွားပြက်တဲ့မိသားစုတွေအကွေရကြဖြစ်သွားတဲ့မိသားစုရဲ့အများကြီးရှိတယ်။တနိုင်ငံလုံးမှာဖြစ်တာဒါ။အဲ့တော့အဲ့ဒီလိုမျိုးပေးဆက်ခဲ့တဲ့ကြီးကျယ်တဲ့ဗျာမြမနိုင်ငံရေးတမိုင်းမှာအလုံးကိုကြီးကျယ်တဲ့ရှင်းလေးလုံးအရေးတော်ပုံကြီးရဲ့တမိုင်းဖြတ်တန်းမှုကိုတော့နောက်လူတွေကသိဖို့လိုတယ်
။ခဏအချိန်ထိအဲ့ဒီလူတွေအတွက်ဥပဒေနဲ့ကန့်ညီတဲ့လှုပ်ဆောင်မှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ညီမချင်းမြမရဲ့ဒါရိုက်တာကိုအောင်မျိုးမင်းကပြောပါတယ်။
အခုချိန်ထိကျွန်တော်တို့ရှင်းလင်းလုံးနဲ့ဒီစက်တင်ဘာအာဏာသိမ်းတဲ့ချိန်မှာတင်ဆောင်လူတွေအတွက် justice ဆိုတဲ့ခေါ်တဲ့ဒီတရားဥပဒေကိုကျွန်တော်မဖော်ဆောင်နိုင်သေးဘူး။အဲတော့အဖြစ်ခဲ့တဲ့အဖြစ်ပြမှန်ကဘာ၄လဲ။ဘလောက်တင်ဆောင်ခဲ့လဲ။သူတို့ရဲ့ထိခိုက်မြင့်တာမှုကိုနောက်ထပ်တက်လာတဲ့ဒီမိုကရေစီအစိုးရကဘလောက်ထိအတိမတ်ဖြစ်ပြီးတော့ပြန်လည်ပေးဆက်မှုတွေရှိမလဲ။အဲ့ဒါကျွန်တော်မလုပ်နိုင်ခဲ့ဘူး။ရှင်းရှင်းပြောမယ်ဗျာ။ဒီ88မှာလမ်းပေါ်မှာတင်ဆောင်ခဲ့တဲ့လူဘလောက်ထိလဲဆိုစီးရင်တော့မှကျွန်တော်မထွက်လာသေးဘူး။
လက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာလည်းရှစ်လေးလုံးရေတော်ပုံကြီးကမွေးဖွားပေးလိုက်တဲ့နိုင်ငံရေးပါတီတစ်ခုဖြစ်တာနဲ့အညီရှစ်လေးလုံးနဲ့ဆိုင်တဲ့သမိုင်းအစ်စ်အမှန်တွေပေါ်ပေါက်လာရေးအပါအဝင်နောက်မျိုးဆက်တစ်လူငယ်တွေရှစ်လေးလုံးအတွင်းပေးဆက်ခဲ့ကြတာတွေကိုပြန်ပြောင်းအမှတ်ရစေနိုင်တဲ့ပြတဲ့အထိမ့်မှတ်တွေကိုဥဆောင်လုပ်ပေးဖို့လိုအပ်တယ်လို့ Federal Democratic အင်အားစုကကိုမြတ်အေးကပြောပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းရှစ်လေးလုံးကမွေးဖွားပေးလိုက်တဲ့နိုင်ငံရေးပါတီတရားဖြစ်သလိုရှစ်လေးလုံးမှာလည်းလူလူရတော့ဘုရားမှာပါဝင်ခဲ့တဲ့လူတွေလည်းဖြစ်ပါလေကျွန်တော်တင်တာလေအဲ့တော့ရှင်းလေးလုံးသမိုင်းဆိုတာကတုံးစုတစ်ဖွဲ့တစ်စီးပိုင်မဟုတ်ဘူးလေမြန်မာနိုင်ငံတနိုင်ငံတရားလုံးဖြစ်လာခဲ့တဲ့ကိစ္စဆိုတော့ဒီသမိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့အထွတ်မြတ်ထားမယ်ရှင်းလေးလုံးအရေးတော်ဘုရားဆိုင်ရာသမိုင်းကိုလည်းမှန်မှန်ကန်ကန်ညံ့ညာတာပြုစုဖို့လည်းအစိုးရဥဆောင်တယ်လို့ကျွန်တော်တင်တယ
်အစောပိုင်းကာလတွေကစစ်တပ်ကအာဏာသိမ်းခဲ့တဲ့စက်တင်ဘာ18ရက်နေ့မှာပြည်တွင်းပြည်ပမှာရှိတဲ့ဒီမိုကရေစီအင်အားစုတွေကကံွက်ဆန္ဒပြပွဲတွေလုပ်ခဲ့ကြပေမဲ့လည်းအခုနောက်ပိုင်းရှစ်လေးလုံးရေတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့သူတွေရောနောက်ပိုင်းဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်လာကြတဲ့မျိုးဆက်သစ်လူငယ်တွေကပါစစ်တပ်ကအာဏာသိမ်းတဲ့နေ့ကိုကံွက်ဆန္ဒပြတာတွေအခမ်းအနားကျင်းပတာတွေပြုလုပ်လို့မရှိတော့တာကြောင့်ဒီကိစ္စဟာဒီနေ့ခေတ်မျိုးဆက်သစ်လူငယ်တို့ကြားမှာ တပြည့်ပြည့်နဲ့မင်းမင်းကြောက်ွယ်စားပြူလာနေတာဖြစ်ပါတယ်ခင်ဗျာ